ပြည်ထောင်စုလွှတ်တော်ကအတည်ပြုထားတဲ့6ပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆရာနောက်ဆုံးအချိန်နေဘာများသိရတာတွေရှိပါပြီလဲဆွေးနွေးပွဲဘယ်တော့လောက်စနိုင်မလဲလို့ဆရာသိရပါပြီလဲရှင
်ဆေးနေနိုင်ငံကြီးဖက်ကဒီနိုင်ငံရေးပါတီဆက်ရှိကိုကြားဝင်ခေါ်ပြောပါတယ်ပါတီကို2ဦးစီရောက်ကြပါတ
ယ်ဟုတ်ကဲ့ဘယ်မှာတွေ့ပြမှာပါလဲဆရာဒီနေပြည်တော်မှာပါလားဆရာ
ဟုတ်တယ်ဗျာနေပြည်တော်မှာလို့ပြောပါတယ
်ဟုတ်ကဲ့
ဒီနေ့မှာပဲလွတ်တော်ကလည်းပြီးမယ်လေလွတ်တော်ကလည်းနားမယ်လေမိလီပိုင်းတော့ဖြစ်မယ်လို့တော့မှန်ပါတယ
်ဟုတ်ကဲ့ဟိုသမဏကြီးတို့အစိုးရဘက်ကရောရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့အခု6ပွင့်ဆိုင်နဲ့ပတ်သက်ပြီးတော့ဆရာတို့ကဘာများပြောတာတွေရှိပါလဲရှင
်ကျွန်တော်တို့ကတော့တရင်မသိသေးဘူးပေါ့နော်ဒါပေမဲ့နိုင်ငံကြီးဘက်ကတိုင်းရင်းသားလူနည်းစုပါတီများကိုစားပေါ့နော်ကျွန်တော်တက်ရောက်ဆွေးနွေးရမယ်အခါမှာကြိုတင်ပြင်ဆင်ထားဖို့ထပ်ပြီးတော့လမ်းညွှန်ပါတယ်ဆေးရနေ့နေ့လေးပိုင်းလောက်ဖြစ်နိုင်လေပြောပါတယ်သူဘက်ကအစီအစဉ်လေးဆွေးထားတဲ့အကြောင်းတွေကိုပြောပါတယ်အဲ့တော့ကျွန်တော်ဘက်ကလည်း CNN မှာတွေ့ဆုံရမယ်ဆိုရင်တွေ့ဆုံဆွေးနွေးတဲ့ကိစ္စလေးတွေကိုเนาะကျွန်တော်ကမန်ဒိတ်ပေးလိုက်တဲ့သက်ဆိုင်ရာနိုင်ငံရေးပါတီကိုထပ်မံတင်ပြဖို့ရှိတဲ့အခါမှာ CNN တို့မှ CNN မှာစီပင်ရိတ်တာမှာပဲပြန်လေးရှင်းပြခွင့်ပြုပါရဆိုတာမျိုးเนาะကျွန်တော်ဘက်ကပြင်ပြပါတယ်အဲ့ဒါလေးသူစစ်စင်ပေးမယ်ဆိုတဲ့အကြောင်းလေးလည်းပြောပါတယ်အဲ့ဒေါန်ဆန်စုကြည်ပါဝင်နိုင်ငံရေးပါတီနှစ်ဆရှိတဲ့ထက်က18ခုလောက်တက်ပြီးပါလေ။ကျောင်းရတော်တော်များကိုဆွေးနွေးကြပါလေ။ညှိနှိုင်းကြပါလေ
။ဟုတ်ကဲ့။ဒေါက်ဆန်းစုကြည်နေနေရအောင်ဆရာ။အခုဒီနေ့ဆရာတို့နဲ့တွေ့တဲ့အခါမှာအခု6ပွင့်ဆိုင်တွေ့ဆုံရင်းနဲ့ပတ်သက်ပြီးတော့တစုံတရာပြောတာတွေများရှိပါလားဆရာ
။မရှိပါဘူး။မရှိပါဘူး။ဒီဘက်ကတင်ပြဆရာဘာမှမရှိဘူးလို့ပဲကောင်းခါပါလေ။ကျွန်တော်တို့နဲ့လည်းတွေ့ဆုံဆွေးနွေးလို့မရှိပါဘူး
။ဟုတ်ကဲ့။ဆရာအနေနဲ့ရအောင်ရှင်။အခုဒီ6ပွင့်ဆိုင်တွေ့ဆုံပွဲအတွက်ကိုဘာတွေများပြင်ဆင်ထားတာတွေများရှိနေပါပြီလဲဆရာ။ဘယ်လိုများဆောင်ရွက်တာတွေရှိနေပါလဲဆရာ
။ကျွန်တော်တို့အကုန်ညှိနှိုင်းထားပြီးပါပြီ။ကျွန်တော်တို့စာအုပ်လေးလေးလုပ်ထားတာရှိပါတယ်။စာတမ်းလေးတွေလည်း။အသေးစိတ်မျိုးမှတော့ညှိနှိုင်းပြီးပါပြီ။တိုင်းရင်းသားပါတီတွေ
။ဟုတ်ကဲ့
။ဆရာနဲ့တွေ့မယ်။တွေ့ပြီးရဲ့အဖြေလေးတွေအကြောင်းအရာလေးတွေကိုတိုင်းသားပါတီများကိုကျွန်တော်ဘက်ကတင်ပြဖို့ရှိပါပါ။
ပွင့်ဆိုင်အခုဒီတွေ့ဆုံပွဲမှာဆရာအနေနဲ့ပေါ့နော်အဓိကဘယ်လိုအချက်တွေကိုတင်ပြဖို့ဆွေးနွေးဖို့များဆောင်ရွက်နေတာတွေရှိပါလဲသိလို့များရနိုင်မလားဆရာ
အဓိကတော့ဗျာတိုင်းသားပါတီများလိုတဲ့အချက်ပါပဲမစစ်မှန်တဲ့ဖက်ဒရယ်မူပေါင်းဖက်ကကျွန်တော်တို့ဆွေးနွေးမှာပါအဓိကတော့အခြေခံမူတဲ့မှာပါတဲ့ပုံမှန်38ကိုညီပေါ်ညီအောက်ရေးဖို့ရေးအောက်ဆက်သဖြင့်ပေါ့ဗျာပြည်အောင်ဇာတ်တွေနဲ့ပတ်သက်လို့ပြည်ထောင်စုကချုပ်ကင်ထားတာ38မှာပြည်အောင်ဇာတ်ထွက်တဲ့ဒေသကလေးပဲဒေသပါလီမန်ကလေးပဲစီမံခန့်ခွဲပိုင်ခွင့်ရှိတဲ့ဆွဲပေါ်လာလေးကိုထည့်ကျင်ပါတယ်အဲ့ဒီနောက်မှာမှပုံမှန်250လေးကိုညွှန်းတဲ့အခွန်တုပ်ပြီးနဲ့ပတ်သက်လို့နောက်တစ်ခုကပုံမှန်260ပါတိုင်းဒေသကြီးပြည်နယ်ပါလီမန်တွေကလည်းမိမိပြည်နယ်ကိုအုပ်ချုပ်မဲ့ဝန်ကြီးချုပ်ကိုတည့်ရဲ့နော်ရွေးကောက်ပြီးမှခန့်အပ်နိုင်ခွင့်တမရကအတည်ပြုကြတော့ဒါမျိုးတွေဖန်တီးပေးဖို့လိုပါလိမ့်မယ်ဖြစ်နိုင်လို့ရှိရင်တပ်မတော်ရဲ့ပါဝင်မှုကိုအပေးယူလုပ်ပြီးကမှဘလောက်ဖြစ်လျှော့နိုင်လဲဆိုတဲ့အပိုင်းလေးကိုကျွန်တော်ဆွေးနွေးဖို့ရှိပါတယ်။အဓိကတော့ပြည်တနေသားကြီးဖြစ်နေပါလိမ့်မယ်တဲ့အကုန်လုံးကိုစစ်မှန်တဲ့ပြည်ထောင်စုမူပေါင်းတစ်ခုကိုရောက်အောင်တပ်မတော်ရဲ့ပါဝင်မှုကို0 level ထိချစေချင်ပါတယ်။နောက်တနေသားကြီးပြည်နေအစိုးရအဖွဲ့ရဲ့အောက်မှာတနေသားကြီးပြည်နေရေးတပ်ဖွဲ့ကိုတရိပ်ကုန်ဖို့ကိုပေးပြီးမှဒီတရားဥပဒေစိုးမိုးမှုနဲ့တည်ငြိမ်အေးချမ်းမှုကိုတရိပ်ကိုကိခွင့်ကိုပြည်စီချင်ပါတယ်တရားစီရင်ရေးမှန်တဲ့ကလေးတွေအများမြင်တာထင်ကြတဲ့ jury system လေးကိုပြောင်းပေးစီချင်တဲ့သဘောလေးတွေ့ပါတယ်အဲကိုပိုင်အုပ်ချုပ်ခွင့်ရဒေတာတချို့ကအတိတ်ကလေးတွေပို့ထွန်းဖို့လည်းကျွန်တော်တို့ကတောင်းဆိုသွားမှာလည်းရှိပါတယ
်ဟုတ်ကဲ့ဆရာရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့လည်းဆရာကိုမေးချင်ပါတယ်ဟိုပြီးခဲ့တဲ့ရက်ကဟိုဒေါက်ဆန်းစုကြည်ကဒီရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံကိုမပြင်ဘူးဆိုလို့ရှိရင်ရွေးကောက်ပွဲကို NLD ကသပိတ်မှောက်ကောင်းမှောက်နိုင်တယ်ဆိုတော့သဘောမျိုးပြောတာတွေတွေ့ရပါတယ်ဆရာဘယ်လိုမြင်ပါလဲဆရာဒီအပေါ်မှာ
ရွေးကောက်ပွဲနဲ့ပတ်သက်လို့ဗျာကျွန်တော်တို့ကလည်း2015မှာလွတ်လပ်တရားမျှတဆိုတာကျင်းပနိုင်မယ်လို့ပဲယူဆပါတယ်ဒေါက်ဆန်းစုကြည်ပြောခဲ့တဲ့ဥစ္စာတွေကလည်းပဲနော်သူ့ဘက်ကလည်းပြောတင်ပြောထိုက်တဲ့အချိန်လေးမှာပြောတာလို့ပဲနားလည်ပါတယ်အဲ့ဒါတွေကြောင့်လည်းပဲအခုလို CIA နေမှာပြေဆုံးဆွေးနွေးမယ့်အခင်းကျင်းလေးတွေဖြစ်လာဒီလိုလေးဖြစ်ကောင်းဖြစ်နိုင်ပါတယ်ဘလိုပဲဖြစ်ဖြစ်တွေ့ဆုံဆွေးနွေးပြီးမှတွေ့တွေ့နိုင်ငံရဲ့အခြေတည်တစ်ခုမျိုးဖြစ်အောင်ဆောင်ရွက်ရမယ့်တာဝန်ကတော့အလုံးမှာရှိပါတယ်။နော်ကျွန်တော်2015ရွေးကောက်ပွဲမှာလည်းပါဝင်တဲ့ပါဝင်ထွက်တဲ့ပုဂ္ဂိုလ်တွေပါဝင်ပြီးမှနော်2016မှာဖြစ်ပေါ်လာတဲ့တော့ပြည်ထောင်စုအစိုးရအသစ်မှာအကုန်ပူးပေါင်းလက်တွဲပြီးမှဖြည့်ရှင်းနိုင်မယ်ဆိုရင်လက်ရှိကာလနဲ့နောက်ဖြစ်ပေါ်လာတဲ့တော့အစိုးရနှစ်ရက်ရဲ့နော်နိုင်ငံတော်တည်ဆောက်ရေးကဏ္ဍနဲ့ပတ်သက်လို့နော်ဆောင်ရွက်ပေးစီလိုတဲ့အချက်တွေရယ်ကိုယ်ဒီဘုံချီကဥပဒေကိုခေကာလာနဲ့ဆီယိုနီအောင်ကျွန်တော်တို့ပြုပြင်ပေးဖို့ရည်ဆိုတဲ့အချက်နှစ်ချက်ကိုကျွန်တော်တို့တွေစူပေါင်းအကောင့်တွေခေါ်ပြီးသားဖြစ်သွားနိုင်ပါတယ်။2012เนาะကြာကြာရွေးကောက်ပွဲမှာပါလာစီအောင်ကျွန်တော်တို့เนาะဆီယိုဆောင်ရွက်နိုင်ခဲ့တယ်လို့2015ရွေးကောက်ပွဲမှာလည်းမြန်မာဒီမိုကရေစီဖွံ့ဖြိုးပါဝင်ဖို့ကျွန်တော်တို့ဘက်ကတော့တိုက်တွန်းပါတယ်။ဒ လိုပဲပါဝင်လာနိုင်တဲ့အခင်းချင်းဖြစ်အောင်ဆောင်ရွက်ပေးဖို့လည်းပါဝင်ပတ်သက်သူအားလုံးကိုမိတ္တရခံလိုပါတယ်
ဟုတ်ကဲ့ဆရာအခုလိုပြပေးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့